သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On Mobile, Online and On Radio
Mobile, Online and Radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြတ်ချက်သေးမင်္ဂလာဖျားဖျားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့စက်တင်ဘာလ21ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်တန်လွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရောအောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မြင့်စီစဉ်များမှာတော့အခြေချနေထိုင်ခြင်းလမ်းညွန်ကကိုဗစ်ပိတ်ပင်မှုများကြားကျန်းမာစွာဘယ်လိုနေထိုင်ကြမလဲဆိုတဲ့ဆောင်းပါစင်နီမျိုးနေမြန်မာတူရဲ့ကိုဗစ်ရောဂါကူးစက်ခံရမှုအတွေ့အကြုံများကိုရှင်းပြထားတာနဲ့သင်မှာကိုဗစ်ရှိခဲ့ရင်ကာကွယ်ဆေးထိုးဖို့လိုသေးလားဆိုတဲ့ဆောင်းပါးတို့ဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ညှို့ဆော့ဖွေးကူးစက်မှုအသစ်မှတ်တမ်းတင်ရုရှားတက်ကတော်တခုမှပြစ်ခတ်မှုဖြစ်ပွားအင်းစိန်ထောင်တွေကအမေရိကန်သတင်းထောက်ကျမ်းမာရေးစိုးရိမ်နေရယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။ New South Wales မှာကူးစက်မှုအသစ်မှတ်တမ်းတင်။ New South Wales သည် Coronavirus ကူးစက်မှုအသစ်2022ခုကိုမှတ်တမ်းတင်ခဲ့ပြီးနောက်ထပ်သေဆုံးမှု10ဦးရှိခဲ့တယ်လို့သိရှိရပါတယ်။ Tweed, Byron Bay နဲ့ Kensey Data အစိုးရများအတွက်9ရက် lockdown ကိုချိန်ညားခဲ့ပြီးမှထွက်ပေါ်လာတာဖြစ်ပါတယ်။ယူဆာဝေးချက်မိုင်ဝင်ကြီး Brad Hazard ကကိုဗစ် -19 ကူးစက်မှုဟာမြောက်ပိုင်းမှာနေထိုင်တဲ့လူမှုများစွာတွင်နှစ်ရက်ကြာအောင်ကူးစက်နေခဲ့တယ်လို့ပြောကြားခဲ့ပါတယ်
။ There will be lockdown arrangements entered into from 5 p.m. this afternoon in each of those local government areas. I have actually spoken with the local members of parliament and other community leaders.
ထိုဒေသအစိုးရနေမြေအသီးသီးမှာယနေ့ညနေ 9:00 မှစလို့လော့ကဒေါင်းအစီအစဉ်များရှိပါလိမ့်မယ်။ကျွန်တော်ဒေသခံလွှတ်တော်အမတ်တွေနဲ့တခြားလူထုခေါင်းဆောင်တွေနဲ့တကယ်တမ်းစကားပြောပြီးပါပြီ။အဲ့ဒီပိတ်ဆို့မှုတွေအတွက်လိုအပ်ချက်တွေကိုရေပူရနားလည်မှုရှိပါတယ်။ကနဦးမှာဒီလော့ကဒေါင်းဟာ9ရက်ကြာပါလိမ့်မယ်။ပြီးတော့အဲ့ဒါကိုပြန်သုံးသပ်ပါမယ်။ကျန်းမာရေးဝန်ကြီးအနေနဲ့ဒီဒေသမှာရှိတဲ့လူတိုင်းကိုဒါလေးကိုအလေးနဲ့ထားဖို့တိုက်တွန်းချင်ပါတယ်။အဲ့ဒီနေမြေကကူးစက်ခံရသူဟာစနေနေ့နံနက်ကစင်ဒီမဘယ်လီနာသို့ပြန်သန်းခွင့်ပြုချက်ရထားတဲ့အလုပ်သမားတစ်ဦးဖြစ်ပါတယ်။ရုရှားတက်ကတော်မှာပြစ်ခတ်မှုဖြစ်ပန်းမျိုးလို့ခေါ်တဲ့ရုရှားမျိုးတစ်မျိုးကတက်ကတော်တစ်ခုမှာသနသမားတစ်ယောက်ကဝင်ရောက်ပြစ်ခတ်ခဲ့လို့အနည်းဆုံးလူ၈ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။အဲ့ဒီသနသမားဟာတင်းနှင်းလာနေကတက်ကသူပရဝုံနေမြေထဲကိုလမ်းလျှောက်ဝင်လာပြီးစတင်ပြစ်ကတ်ခဲ့တာဖြစ်ပါတယ်။တက်ကသူအဆောက်အုံတွေထဲမှာကျောင်းသားတွေနဲ့ဆရာတွေအကာအကွယ်ယူပုံးနေခဲ့ရပြီးတခြားလူတွေကတော့ပဒင်းပေါက်တွေကနေခုံချနေတာကိုတွေ့ရှိခဲ့ရပါတယ်။ပြစ်ခတ်မှုကြောင့်လူဘလောက်ဒဏ်ရာရတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့တက်ကသူထဲဝင်ပြီးပြစ်တဲ့သနတ်သမားကိုတော့ထိမ့်သိမ့်လိုက်ပြီးရုရှားရဲတပ်ဖွဲ့ကပြောဆိုပါတယ်။တိုက်ခိုက်တဲ့သူဟာအဲ့ဒီတက်ကသူကចောင်းသားတစ်ယောက်ဖြစ်တယ်လို့ရုရှားရဲတရားဝင်စုံစမ်းရေးကော်မတီကပြောဆိုပါတယ်။အခင်းဖြစ်ပွားတဲ့ပန်တက်ကသူဟာမော်စကိုမြို့တော်ရှေ့ဘက်မိုင်၈၀၀အဝေးမှာတည်ရှိပါတယ်။သနတ်သမားယန်ကလွန်မြောက်အောင်ပဒင်းပေါက်တွေကခုံမချခင်သူတို့ပစ္စည်းတွေကိုအောက်ကိုပြစ်ချနေတဲ့ဗီဒီယိုတွေကိုလူမှုခွန်ရဲ့စာမျက်နှာပေါ်မှာပြန့်နှံ့နေပါတယ်။ကျောင်းသားတွေပဒင်းပေါက်ကခုန်ချတဲ့ဗီဒီယိုတစ်ခုကိုလည်း Russia TV သတင်းဌာနတစ်ခုကထုတ်လွှင့်ခဲ့တာကိုတွေ့ရှိရပါတယ်။အင်းစိန်ထောင်က American သတင်းထောက်ကျမ်းမာရေးစိုးရင်ရစစ်ကောင်စီကဖမ်းထားတဲ့ American သတင်းထောက် Daniel Friendster ကိုတနင်္လာနေ့မှာအွန်လိုင်းကနေတဆင့်ရုပ်သံနဲ့ဆက်သွယ်ပြီးတရားရုံးထုတ်ခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။သ သူသဘင်တွေလည်းရှင်နေသလိုစိတ်ပြအားငယ်နေတာကိုတွေ့ရတယ်လို့သူရှင်းနေဦးသန်းစောအောင်ကပြောဆိုပါတယ်သူဘာတစ်ခုမှမပြောကျင်တော့ဘူးလို့စိတ်ပြလက်ပြလေးသားနဲ့ပြောတယ်လို့ရှင်းနေကဆိုပါတယ်သူကိုတရားရုံးထုတ်လာမယ့်အစားကိုဗစ်ကယောဂါကာလဆိုတဲ့အကြောင်းပြချက်နဲ့အင်းစိန်ထောင်တွေကနေရုပ်သံနဲ့တရားရုံးတက်ခိုင်းတာဖြစ်ပါတယ်သူကိုစူပူအောင်ရေးသားထားတဲ့သတင်းထုတ်ပြန်ဖြန့်ချီမှုနဲ့စစ်ကောင်စီကတရားစွဲထားတာဖြစ်ပါတယ်။အဲ့ဒီပြစ်မှုမြောက်တယ်လို့စစ်ကောင်စီလက်အောက်ခံတရားရုံးကဆုံးဖြတ်ခဲ့ရင် Friendster ဟာအမြင့်ဆုံးထောင်ဒဏ်3နှစ်အထိကြားခံရပွဲရှိနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လအလယ်လောက်ကသူမှာကိုဗစ်ရောဂါပိုးကူးစက်ခံနေရပြီလို့ခံစားရတဲ့အတွက်သင့်တော်တဲ့ဆေးတောင်းပေမဲ့ထောင်အာဏာပိုင်တွေကမပေးဘူးလို့ Friendster ကပြောဆိုပါတယ်။ထောင်အာဏာပိုင်တွေကတော့သူမှာကိုဗစ်ကူးစက်ခံခဲ့ရတယ်ဆိုတာကိုငြင်းဆိုလိုက်ပါတယ်။သူကျန်းမာရေးနဲ့ပတ်သက်လို့စိုးရိမ်တယ်လို့ Friendster အလုံးလုတ်ခဲ့တဲ့ Frontier မြန်မာသတင်းဌာနရဲ့ Editor ချုပ် Thomas King ကပြောဆိုပါတယ်။Friendster ကိုမေလ24ရက်နေ့မှာ American ကိုပြန်ကာနေရန်ကုန်လေစိတ်မှာစစ်ကောင်စီကဖမ်းလိုက်တာဖြစ်ပါတယ်။သူကိုလွှတ်ပေးဖို့ American နိုင်ငံရေးဌာနကတောင်းဆိုထားပေမဲ့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ Queensland ပြည်နယ် COVID-19 နဲ့ပတ်သက်တဲ့သတင်း Queensland ဆိုရသည်ပြည်နယ်များကြားအထူးနယ်နိမိတ်ကိုမြောက်ပိုင်းရှိလူမှုအသိုင်းအဝိုင်းများတွင်positive covid-19 ယောဂကူးစက်ခံရပြီးနောက်ညစဝေးမှာတိုးတက်မှုအခြေအနေကိုအနီးကပ်စောင့်ကြည့်နေကြောင်းပြောကြားခဲ့ပါတယ်။ Queensland ပြည်နယ်ဝန်ကြီးချုပ် Anastasia Palaszczuk ကခရီးသွားကန့်သတ်ချက်များကိုမည်သည့်ဆုံးဖြတ်ချက်မဆိုစက်တင်ဘာလ21ရက်မွန်းလွဲတွင်ပြုလုပ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ Federal အစိုးရခေတ္တဝန်ကြီးချုပ် Barnaby Joyce ကနောက်ဆုံးတွင်ပြည်နယ်များသည်နေဆက်ကန့်သတ်ချက်များကိုစွန့်လွှတ်ရန်လိုအပ်တယ်လို့သတိပေးခဲ့ပါတယ်
။ Well, I think Australia has to work as a nation and I would welcome the Queensland Premier in working to one plan which is what we got with the Doherty Institute.
There's also Australia ဟာလူမျိုးတစ်မျိုးတည်းအဖြစ်အလုပ်ကိုလိုအပ်မယ်လို့ကျွန်တော်ထင်ပါတယ်။ Queensland ပြည်နယ်ဝန်ကြီးချုပ်ကိုအစီအစဉ်တစ်ခုနဲ့လှုပ်ဆောင်မယ်ဆိုရင်ကြိုဆိုပါတယ်။ဒါက Doherty Institute နဲ့ကျွန်တော်တို့ရထားတဲ့ကိစ္စတစ်ခုပါ။အရာတွေအားလုံးမျှတချီတစ်ခုအမြဲရှိဖို့လိုပါတယ်။သင်မယောဂါကူးစက်မှုလုံးဝမရှိဘဲနဲ့ဘယ်သူမှကိုဗစ်မကူးစက်ချင်ဘူးဆိုရင်အဲ့ဒါကိုသင်လုပ်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့စီးပွားရေးပြိုလဲသွားနိုင်ပါတယ်။ပြီးတော့လော့ခ်ဒေါင်းလုပ်ခံထားရတဲ့လူတွေရဲ့စိတ်ချမ်းသာရေးပြဿနာတွေလည်းရှိနိုင်ပါတယ်။ပြီးတော့အဲ့ဒါကိုကျွန်တော်တို့သေချာစွာစဉ်းစားရမယ်။ဒါကညီမချင်းရဲ့ဒစိမ့်တစ်ပိုင်းတည်းဖြစ်ပါလိမ့်။ဖန်စီခံနေရတဲ့တရုတ်ဆောင်အင်ဒါကျော်စင်ဂျာမနီရုပ်ရှင်ပွဲတော်ဆုရရှိ။ဂျာမနီနိုင်ငံမှာချင်းပနေတဲ့ Oldenburg နိုင်ငံတကာရုပ်ရှင်ပွဲတော်မှာမြန်မာနိုင်ငံကဒါရိုက်တာနာဂျီရိုက်ကူးတဲ့ What Happened to the Wolf မြန်မာရုပ်ရှင်ဇာတ်ကားနဲ့မြန်သမီးအင်ဒါကျော်စင်ကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုဆေမောကလဆာဆုကိုရရှိသွားပါလိမ့်။စစ်ကောင်စီအချင်းချထားလို့အင်းစိန်ထောင်မှာထောင်သွင်းအချင်းချခံနေရတဲ့မင်းသမီးအင်ဒရာကျော်စင်ကိုဂုံပြုတဲ့အနေနဲ့ဒီရုပ်ရှင်ပွဲတော်ကိုစီစဉ်တဲ့ရုပ်ရှင်ထုတ်လုပ်သူဒေါစတင်နျူမန်အပါအဝင်ပွဲတော်စီစဉ်သူတွေကအင်္ဂလိပ်လိုအင်ဒရာကျော်စင်ဆိုတဲ့စာတမ်းနဲ့အင်းကြီးတွေကိုပွဲတော်ဖွင့်ပွဲနေ့ကဝတ်ဆင်ထားခဲ့ကြပါတယ်ဆုပေးပွဲအခမ်းအနားကိုတော့ဖန်စီခံထားရလို့မင်းသမီးအင်ဒရာကျော်စင်ကိုတိုင်းတက်ရောက်ပြီးစုလက်ခံယူနိုင်ခြင်းတော့မရှိတဲ့အပြင်ဒီဇက်ကားကိုရိုက်သူဒါရိုက်တာနာဂျီပြီးတော့သူဇနီးတဲ့ဖြစ်သူရုပ်ရှင်ဇက်ကားမှာဇက်ဖို့တရုတ်ဆောင်တဲ့ဖြစ်တဲ့မင်းသမီးပြန်ဖြိုးသူနဲ့တရုတ်ဆောင်အောင်မြင့်မြတ်တို့လည်းစစ်ကောင်စီကတမတော်ပြိုကွဲအောင်လှုပ်ဆောင်မှု905ကနဲ့တရားစွဲထားတာကြောင့်ထွက်ပြေးဒိမ့်ရှောင်နေကြရပါတယ်1988ခုနှစ်ကတည်းကကျင်းပတဲ့ Oldenburg ရုပ်ရှင်ပွဲတော်ဟာဒီနှစ်လူကိုယ်တိုင်တက်ရောက်နိုင်တဲ့ဂျာမနီနိုင်ငံရဲ့နံပါတ်1အင်ဒီရုပ်ရှင်ပွဲတော်ဖြစ်ပါတယ
် SBS
This is SBS Radio
ငွေလဲနှုန်းမှာတော့ Australian dollar ကိုမြန်မာကျပ်ငွေ1292ကျပ်ရရှိပြီး American dollar ကိုမြန်မာကျပ်ငွေ1986ကျပ်ရရှိပါတယ်။ Australian dollar ဟာ American 1920နဲ့ညီမျှပါတယ်။နေပြန်ဩစတြေးလျတိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ဆစ်ဒနီမြို့မှာအပူချိန်18ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။မဲလ်ဘန်မြို့မှာအပူချိန်23ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးရွာသွန်းမှုလျော့နည်းလာမှာဖြစ်ပါတယ်။ဘရစ်ဘန်မြို့မှာအပူချိန်25ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးလေတိုက်ခတ်မှာဖြစ်ပါတယ်။ပတ်မြို့မှာအပူချိန်28ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်။အက်ဒလေးမြို့မှာအပူချိန်15ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါတယ်။ဟိုဘတ်မြို့မှာအပူချိန်14ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါတယ်။ကင်မရာမြို့မှာအပူချိန်14ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန်38ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast Google Podcast, Spotify, Tomo, Thimbenia, Apchipi, Yayure, Podcast Carnival.